ဟုတ်ကဲ့အခုလိုအင်တာနက်ဆိုင်ဘာဥပဒေကြမ်းအကြောင်းကိုလက်ရှိစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေတဲ့ရန်ကုန်စစ်တပ်ကသူနှစ်ကကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်က
ဒီဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းကဒီအရင်ထဲကစပြီးဆွေးထားတယ်ဒါပေမဲ့အခုထွက်လာတဲ့မူကြမ်းကတော့သူတို့ပြောင်းထားတယ်ဆိုတော့ကအခုကျွန်တော်တို့နေရာဒီနည်းပညာနဲ့ပေါင်းစပ်ပြီးတော့မှစစ်အာဏာရှင်ကောင်းဆောင်မှုဆန့်ကျင်နေတာဆိုတော့ဒီဥပဒေကြမ်းကိုအစောဆုံးသူတို့ကြားထမ်းနေဆိုတာဒါဂျူမဲတွေကိုကန့်တက်ဖို့ကြိုးစားရတယ်ဆိုကျွန်တော်ကမြင်နေကြ။
ဒါအပြင်ရန်ကုန်ကဒီဆန္ဒပြပွဲတွေမှာတက်ကြွစွာလှုပ်ရှားနေတဲ့မွန်လူငယ်ကိုတန့်စင်ဖြူကလည်း
ဒါကတော့ချက်တော့လေကတင်းကိုအဓိကတော့ကျွန်တော်တို့ဒီ information system ကိုသူချက်တော့လို့ပဲကျွန်တော်ယူဆတယ်ပေါ့ကျွန်တော်တို့ရဲ့ဒီအတန်လေးကျွန်တော်တို့ရဲ့ movement တွေကိုကျေကျေပြန်အထမဖြစ်စေချင်တယ်လို့ပဲကျွန်တော်ဒီရုံးလေးနေနေကြ
။ဒီပေါ်1988ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိလည်းလူငယ်တွေနဲ့ပူးပေါင်းပါဝင်လှုပ်ရှားနေတဲ့ကိုဝင်းတင်က
ဒီအင်တာနက်နဲ့ပြန်တိုးမှုမရအောင်ပေါ့ဗျာသူတို့ဘုတ်ပြင်ဆိုတာတော့ကျွန်တော်ကြားနေတော့ကြားပါပြီ။ဒီတကယ်တမ်းဒက်တွေဒီသူတို့အာရာသိန်းကြီးရဲ့နောက်ပိုင်းအရင်စပြီးတော့အဲ့အင်တာနက်တွေအကုန်လုံးကကြားပါတော့
။ဒီနေရာမှာအခုလိုအင်တာနက်300ခက်လာနေပုံကိုတတိထားမိတဲ့ကိုတန့်စင်ဖြူကလည်
းအဓိကတော့ Facebook မှာပေါ့နော်ဒီတမ်းရရှိနေပုံပြီးခဲ့တဲ့ကြပိုင်းကျွန်တော်တို့အင်တာနက်လိုင်းအပိတ်ခံလာရတဲ့အခြေအနေပြီးသွားတဲ့နောက်မှာကျွန်တော်တော့လျှောက်နိုင်ငံနဲ့ပတ်သက်ပြီးတော့ပြင်ပြတဲ့နောက်ပိုင်းမှာဆက် connection နဲ့ပုံမပေါင်းတော့ကျွန်တော် VPN ခံပြီးတော့တုံးတဲ့အခြေအနေမှာနည်းနည်းပေါင်းတယ်နောက်ပိုင်းတွင် connection ရ weak ဖြစ်တယ် security weak ပြရတယ်ပေါ့နော်ခုကကျွန်တော် MPD ဒီဖုန်းနံပါတ်လေးနဲ့ကျွန်တော် online ဖွင့်ပြီးတောင်းတာဆိုရင်တောင်းလို့မရဘူး။လုံးဝ new feed မတက်ဘူး။ TikTok မှာမဟုတ်ဘူး။ကျွန်တော် search လို့ phone လို့ကျွန်တော်ဝင်တစ်ခုမှဝင်လို့မရဘူး။ကျွန်တော်ရဲ့ gaming phone တလုံးနဲ့ hotspot နဲ့ကျွန်တော်တောင်းမှာပဲတောင်းလို့ရတယ်။နေ့ရက်ဆိုကျွန်တော် live 3ခုယူလို့ကျွန်တော်တွန်းလိုက်။အဲ့ဒါကြတော့ချက်ချင်းကျွန်တော်ရဲ့ဒီ device ပေါ့နော်။ဒါဆိုရင် phone number ပေါ့ဝင်အတူကထားပြီးတော့သူတို့ ban တာလားပေါ့နော်။ ban တဲ့အစိတ်ကြီးတော့မရောက်သေးဘူ
း။အလားတူအခုလိုဆက်ကျင်ဆန္ဒပြလှုပ်ရှားမှုတွေရှိနေချိန်မှာဒီအင်တာနက်ကန့်သတ်မှုကြောင့်ဖန်ဆင်းမှုတွေကအထူးသဖြင့်နယ်တွေမှာလူမမြင်သူမမြင်ပိုဖြစ်မှာစိုးရင်ရတယ်လို့စေနစ်သမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကဆိုပါတယ
်ဒီကဲရက်တရားဆိုရင်အင်တာနက်ပြတ်တောက်သွားတဲ့ခါမှာသူက information delay တွေတော့ဖြစ်လာရပြအဲ့တော့ social media network အားနည်းသွားမယ်ဆိုရင်တော့သမဂ္ဂနဲ့တည်နေတည်နေအောင်ထားတာဖြစ်လာနိုင်တယ်ပေါ့အခုကဘာဖြစ်လဲဆိုတော့ဒီတရားဖန်ဆင်းခံရတဲ့လူတွေရှိလာတယ်ဥပမာဆိုပါတော့နေမျိုးတွေမှာဆိုပြရဆိုရင်အဲ့လိုမျိုးအဖမ်းစီးရှိတယ်ကျွန်တော် CDN ဥဆောင်သူတွေကိုအခုဆိုစပြီးတော့ဖမ်းစီးနေပေါ့နော်အဲ့လိုမျိုးအဖမ်းစီးတဲ့နေရာဒီလိုပဲလူမသိသူမသိနဲ့အဲ့လိုမျိုးတန်းခံရတဲ့ကျွန်တော်ဆရာဝန်တွေလည်းရှိလာအဲ့ဒီတဲ့နေရာမရောက်လာအောင်ဆိုရင်ဒီသူတွေကမသိနိုင်တော့မသိနိုင်တဲ့အခါကျတော့ကျွန်တော်လူတို့အချင်းချင်းကာဝယ်မှုကအားနည်းသွားလိမ့်မယ်ဗျ
ဒါပေမဲ့အခုလိုအင်တာနက်ကန့်သတ်မှုကြောင့်တော့လက်ရှိလှုပ်ရှားမှုကိုရပ်တန့်စေမှာမဟုတ်ဘူးလို့ပြောင်းလဲသွားနေပုံကိုကိုဝင်းတင်က
ဒီလိုဖြတ်တောက်လို့လေကျွန်တော်တို့ဒီလုပ်ငန်းရှင်ကလက်ရှိဖြစ်နေတဲ့အခြေအနေကတော့ပြီးသွားမှာတော့မဟုတ်ဘူး။ဒါကြောင့်လဲဒီဘက်ခေတ်မှာက generation ကကြောင်းသွားပြီ။ကျွန်တော် initiative ပုံစံမျိုးနဲ့မတူတော့ဘူးလေ။ကလေးတွေရဲ့ဒီပညာအခုလက်ရှိဒီ2017ကိုပေါ်ဆောင်နေတာကဒီနေ့အများစုကိုယ်ရင်းမှာဒီပညာရှိတဲ့အစွမ်းတွေအများကြီးရှိပါတယ်။နောက်အခြားအခြားတော့နိုင်ငံတကာကနေပြီးတော့ကျွန်တော်တို့နဲ့ဆက်ဆက်ပြီးတော့ဒီအိုင်ဒီညာကိုကျွမ်းကျင်နေတဲ့ကမ္ဘာလေးနဲ့ညီမအများကြီးရှိပါတယ်သူတို့ကအခုဒီနေ့ညာရပါတယ
်အလားတူကိုဥက္ကာမြတ်ကလည
်းကျွန်တော်အနေနဲ့ကတော့ဒါပထမဒီ cyber security law တော့ဒါစိုးရိမ်မှုရှိတာပေါ့နော်ဒါပေမဲ့ဒါကြီးဖြစ်လာပြီဆိုရင်လည်း global treatment ဖြစ်နေကျွန်တော်ရအောင်ဖောက်ထွက်မယ်ဆိုယုံကြည်ချက်တော့ထားတယ်ဗျကျွန်တော်တို့လူငယ်အချင်းချင်းအားလည်းဒီပညာနဲ့ပတ်သက်ပြီးတော့မှချင်းချင်းဝေမျှပြီးတော့ကြုံလောက်သွားနိုင်လို့အခုလက်တော်ဆိုကျွန်တော်တို့ဆို VPN ကြော်ပြီးတော့တွန်းရတယ်ပြအဲ့ဒါကြတော့ဒီတရုတ်နိုင်ငံမှာလည်းဒီမေရီယာဒီ firewall ကာထားတဲ့အခါမှာသူတို့ Facebook တုံးနိုင်တာကျွန်တော်တို့ကဒီကာလမှာဒီဟာကိုဖောက်ထွက်ပြီးတော့တုံးနိုင်မယ်လို့ယုံကြည်ကြတယ်ပြအကုန်လုံးကအချိန်မှာဒီ server လောက်ကကျွန်တော်တို့လူငယ်တွေကိုစိတ်အားရော့ကြအောင်လုပ်နေတဲ့အားလို့ညီပြီးကျွန်တော်တို့ဒီပေါ်မှာပို့ပြီးတော့ဒီဥပဒေကိုတိုက်မယ်ကျွန်တော်ရအောင်ကြော်လာပြီးတော့မှဒီ online ကိုဆက်လုပ်မယ်
တကယ်တော့အခုလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကလည်းဒီအင်တာနက်ကန့်သတ်မှုကြောင့်ဆန္ဒပြပွဲတွေပေါ်သက်ရောက်မှုထက်တကယ်တမ်းမှာလူမှုစီးပွားရေးပေါ်ပိုထိခိုက်မှာစိုးရိမ်တယ်လို့ဆိုနေကြပါတယ်ခင်ဗျာ